American ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုဖိအားပေးနေတယ်လို့တစ်ဖက်မှာလည်းမြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဖို့အပါအဝင်မန္တိုင်း၄ရက်နဲ့မြမအရေးကိုချိကက်လှုပ်ဆောင်နေပါတယ်လို့ American နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Charlotte ကပြောဆိုလိုက်ပါတယ်။ Rohingya အရေးမြမအရေးအာဆီယံရဲ့ကဏ္ဍနဲ့ပတ်သက်လို့လည်းဒီမြမအရေးကျွမ်းကျင်သူတွေနဲ့အတူ Derek Charlotte ကသုံးသက်ဆွေးနွေးခဲ့ပါတယ်ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ဦးစီးကျင်းပါတဲ့အွန်လိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မတ်အီတန်စင်ကပြောပြမှာပါရှင
်2021ဖေဖော်ဝါရီလတရက်နေ့မြန်မာနိုင်ငံမှာဆက်ရနာသိမှုဖြစ်ပေါ်ပြီးတော့တနှစ်အကြာအကြမ်းဖက်မှုတွေတိုးလာနေမှုနဲ့စီးပွားရေးကျဆင်းလာမှုအခြေအနေတွေအကြောင်းကိုဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ဦးစီးတဲ့ online ဆွေးနွေးပွဲတစ်ခုကိုဖေဖော်ဝါရီလ2ရက်နေ့တုန်းကကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့မူဝါဒရေးရာပိုင်းဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့တခြားနိုင်ငံအစိုးရတွေရဲ့ပါဝင်မှုတွေကိုပြန်လည်သုံးသပ်ခဲ့ကြပါတယ်။ဆရာနာသိမ့်ပြီးတော့တနစ်တာကာလတခြားအမေရိကန်ပြည်အောင်စုဘက်ကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ထောက်ပံ့လှုံ့ဆော်နေမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဌာနအတိုင်ပင်ခံ Derek Shuley ကအဖွင့်အမစကားမှထည့်ပြီးတော့ပြောသွားခဲ့ပါတယ်။
There are four pillars to our approach. First is going to be pressure on the regime. Second is support for the civilian
democratic opposition. မြန်မာအရေးကိုဆောင်ရွက်နေပါတယ်။စစ်ကောင်စီကိုဖိအားပေးဖို့ကနံပါတ်1အချက်ပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်အောင်လှုံ့ဆော်နေတဲ့အတိုက်ခံဘက်ကိုထောက်ခံအားပေးဖို့ကနံပါတ်1အချက်ပါ။မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုကူညီပေးဖို့ကနံပါတ်3အချက်ပါ။နောက်ဆုံးနံပါတ်4အချက်ကတော့မိဖက်နိုင်ငံတွေနဲ့ပူးပေါင်းပြီးတန်တမာရေးနည်းလမ်းနဲ့တိုက်တွန်းလှုံ့ဆော်သွားဖို့ဖြစ်ပါတယ်
။မြန်မာစစ်ကောင်စီလိုက်နာရပဲအာဆီယံသဘောတူညီချက်5ချက်ချမှတ်တဲ့အပေါ်မှာအမေရိကန်ကထောက်ခံအားပေးတဲ့အကြောင်းကိုလည်းသူကပြောသွားခဲ့ပါလိမ့်။အမေရိကန်နိုင်ငံရဲ့ဌာနအကြံပေး Derek Shuley ကမကြသေးခင်တုန်းကပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ခေါင်းဆောင်မှုပိုင်းနဲ့တွေ့ဆုံခဲ့ပါလိမ့်။လက်ရှိတန်ခတ်ပိတ်ဆို့မှုတွေအပြင်အမေရိကန်အနေနဲ့မြန်မာရေနယ်နဲ့တဘာဝတံငွေလုပ်ငန်း MOG အပါအဝင်တန်ခတ်ပိတ်ဆို့မှုတွေထပ်ပြီးတော့လုပ်ရမှာဖြစ်တယ်လို့ Women's Peace Network ကမတ်ဝေနုကတိုက်တွန်းပြောဆိုသွားခဲ့ပါလိမ့
် What happening in Myanmar today is the result of the international community's failure to
ဂျိုင်းလာရီပေါ်မြန်မာစစ်တပ်ကျူးလွန်တဲ့လုပ်ရက်တွေအပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းကနှစ်ရှည်လာများလက်ပိုက်ကြည့်နေတဲ့အတွက်မြန်မာနိုင်ငံမှာဒီနေ့လို့စစ်အာဏာသိမ်းပြီးဒီဘက်ကအခြေအနေအထိရောက်နေရတာပါပျော်ပြောင်းတိတ်ဆိတ်တဲ့တန်တမာရေးနီးလန်းနဲ့ဆက်သွားရင်ရလက်ကောင်းရမှာမဟုတ်ပါဘူးနိုင်ငံတကာအတိုင်းဝိုင်းဟာတစ်နှစ်တာအချိန်ဖြုံးပြီးပါပြီအခုမူဝါဒနီးလန်းပြောင်းဖို့စဉ်းစားရပါတော့မယ
်မြန်မာနိုင်ငံတွင်းနိုင်ငံရေးအခြေအနေကိုမဖြေရှင်းနိုင်သည်၍ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာတွေနေရပြန်နိုင်ရေးလည်းမဖြစ်နိုင်ဘူးလို့မတ်ဝေနုကထောက်ပြပြောဆိုခဲ့ပါသည်မြန်မာအရေးမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့မမိုးသူစာကအခုလိုထောက်ပြပြောဆိုသွားခဲ့ပါသည်
2022 we're looking at probably ASEAN reviewing what happened with its vibrant consensus
2022ခုနှစ်မှာမြန်မာနိုင်ငံဘက်ကလိုက်နာလာအောင် ASEAN ဘုံသဘောတူညီချက်5ချက်ချမှတ်ဖို့ ASEAN ကစ조사ခဲ့တဲ့သင်ခန်းစာကိုအခြေခံပြီးစစ်ကောင်စီအပေါ် ASEAN နိုင်ငံတွေစူးစီးထားတဲ့အဖွဲ့တစ်ခုအနေနဲ့2022ခုနှစ်မှာဘယ်လိုကုတ်ကဲနိုင်မလဲစဉ်းစားရမှာပါ2022ခုနှစ်အောက်တိုဘာကစပြီးတန်တမာရေးဖိအားတွေတွေ့နေရပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်ဆောင်ကိုမဖိတ်တာကနေစခဲ့ပြီးအခုတော့နှစ်စဉ်ကျင်းပရတဲ့အာဆီယံဝင်ကြီးအဆင့်အစည်းအဝေးပွဲတွေတော့ရွှေဆိုင်ရတဲ့အဆင့်ထိဖြစ်လာပါတယ်။မြန်မာပဋိပက္ခဟာအာဆီယံအတွင်းဦးစားပေးရမှာဖြစ်တယ်လို့အဓိကကြတဲ့စိန်ခေါ်မှုအဖြစ်2022မှာလည်းဆက်ရှိနေအောင်မှာပဲဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာဖေဖော်ဝါရီလမှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကစားပြုစစ်ကောင်စီနိုင်ငံသားရေးဝင်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကကြေညာထားတာပါ CSIS ကဦးစီးကျင်းပတဲ့ဆရာနာသိမ့်ပြီးတော့တနှစ်ကြာမြန်မာနိုင်ငံအခြေအနေအကြောင်းအွန်လိုင်းဆွေးနွေးပွဲမှာ CSIS ရဲ့အရှိတောင်အာရှဌာနက Michael Martin ကလည်းပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်